ြင်သစ်သမရာရွေးကောက်ပွဲနောက်ဆုံးအကြောဖြစ်တနင်္ဂနွေနေ့မှာပြင်သစ်မဲဆန္ဒရှင်တွေမဲပေးကြမှာဖြစ်ပါတယ်။လူလူစစ်တမ်းတွေအရလက်ရှိသမရာအီမန်နွယ်မက်ခရွန်နဲ့လက်ရဆုံး National Rally Party ကသမရာကိုယ်စားလှယ်လောင်းမရွန်လူပန်းတို့အပေါ်ထောက်ခံသူအကျိုးစားကတိတ်ကြီးမကွာလာပါဘူး။ယူကရိန်းကိုရုရှားကြီးကြော်တိုက်ခိုက်နေခြင်းလို့တဲ့ဒီရွေးကောက်ပွဲမှာလွတ်ပန်းအနိုင်ရမယ်ဆိုရင်ဥရောပတိုက်လုံခြုံရေးပေါ်ကြီးမားတဲ့တက်ရောက်မှုတွေရှိလာနိုင်ပါတယ်။ဘူဒူးနီကလုပ်ခဲ့တဲ့စကားစစ်ထိုးပွဲတွင်သမ္မတအီမန်နျူရယ်မက်ခရွန်ကမရွန်လွတ်ပန်းရဲ့လရဇွန်ပါတီနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အကြားအချိတ်ဆက်ရှိခဲ့တာတွေကိုအထူးထောက်ပြပြောဆိုခဲ့ပါတယ်။မရွန်လွတ်ပန်းရဲ့ National Rally Party ဟာရုရှားဆွေရနဲ့ဆက်ဆက်ရှိတဲ့ First Czech Russian Bank ကနေချင်းငွေဒေါ်လာ 9.5 သန်းအပါအဝင်ရုရှားနိုင်ငံကနေချင်းငွေအများပြားကို2014ခုနှစ်ကယူခဲ့ဥပါတယ်။လူပန်းကတော့ပြင်သစ်ဘဏ်တွေကသူ့ကိုငွေမချေတဲ့အတွက်ရုရှားနိုင်ငံကချေယူခဲ့ရတာလို့ခြေပပါတယ်။ရုရှားနဲ့ပတ်သက်ပြီးလူပန်းရဲ့သဘောထားဟာအနောက်နိုင်ငံတွေကခေါင်းဆောင်အတော်များများနဲ့တိတိတသာကွဲပြားပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ပေါ်လူပန်းကပြစ်တင်ရှုတ်ချပေမဲ့သမ္မတပူတင်ကိုယ်တိုင်ကိုတော့ဝေဖန်ပြောဆိုတာမရှိပါဘူး။လဘန်နိုင်ငံရရင်ရုရှားကိုပူးပေါင်းဆန့်ကျင်တဲ့နောက်နိုင်ငံတွေရဲ့ညီညွတ်မှုစိုးစိုးရွားရွားအားနည်းသွားလိမ့်မယ်လို့လေ့လာသူတို့ကခန့်မှန်းထားပါတယ်။